မြန်မာနိုင်ငံထဲမှာရှိနေသေးတဲ့ရိုဟင်ဂျာ6သိန်းဟာအကွက်ကြကြပြည်နေခံနေရပြီးလူမျိုးတွန်းတက်ဖြတ်ခံရမယ့်အန်ဒရိုင်အောက်မှာနေထိုင်နေကြရတယ်လို့မြန်မာနိုင်ငံဆိုင်ရာတီးခြားလွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ IIFFM ရဲ့နောက်ဆုံးအစီရင်ခံစာထဲမှာဖော်ပြထားပါတယ်။နိုင်ငံထဲမှာကြံနေသေးတဲ့ရိုဟင်ဂျာတွေအတွက်လူမျိုးတွန်းတက်ဖြတ်ခံရမယ့်ခြိမ်းခြောက်မှုဆက်ရှိနေပါသေးတယ်လို့ FFM ဥက္ကဋ္ဌမာဇူကီဒါရုစမန်ကပြောပါတယ်။2019ခုနှစ်ကလုပ်တဲ့ရှင်းလင်းမှုစစ်ဆင်ရေးအတွင်းလူမျိုးတွန်းတက်ဖြတ်မှုလို့ရတဲ့ကျူးလွန်ထားတာကိုတွေ့ခဲ့ရတယ်ဆိုတာ FFM ကလွန်ခဲ့တဲ့တစ်နှစ်မှာပြောခဲ့တယ်ဆိုတာကိုလည်း Mr. Dorisman ကထပ်ပြောသွားပါတယ်။လူမျိုးတွန်းတက်ဖြတ်မှုကိုတားဆီးဖို့စုံစမ်းစစ်ဆေးဖို့နဲ့ရာဇဝတ်မှုအဖြစ်သတ်မှတ်ပြီးအပြစ်ပေးအရေးယူမဲ့ထိရောက်တဲ့ဥပဒေပြဋ္ဌာန်းဖို့မြန်မာနိုင်ငံဟာပြက်ကွက်နေတယ်လို့ Mr. Dorisman ကထောက်ပြသွားပါတယ်။ FFM အဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာကိုဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်တာဖြစ်ပြီးအင်္ဂါနေ့မှာလူခွင့်ရေးကောင်စီကိုတင်သွင်းမှာပါ။အခုနောက်ဆုံးအစီအစဉ်ခစားရဲမှာလူနည်းစုတိုင်းသားလက်နက်ကိုင်အဖွဲ့ရည်နဲ့တပ်မတော်ကြားဆယ်စုနှစ်ပေါင်းများစွာကြာနေပြီဖြစ်တဲ့တိုက်ခိုက်မှုတွေအတွင်းလူအခွင့်အရေးချိုးဖောက်ထားတာတွေနဲ့ဆိုင်တဲ့အချက်လက်တွေပါလာပါတယ်။ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AE နဲ့တိုက်ခိုက်နေတဲ့တပ်မတော်ဟာလက်နက်ကိုင်ပုံကံမှုအပေါ်အရက်သားတွေထောက်ခံမှုမရှိအောင်တားဆီးဖို့အတွက်ရခိုင်တိုင်းရင်းသားတွေရဲ့အသက်ရှင်တန်ရဲ့နီးလန်းတွေကိုဖျက်တောက်ထားတယ်။လူလူရဲ့လွတ်လပ်စွာသွားလာမှုကိုရောလူသားစာနာမှုအကူအညီပေးမှုတွေကိုပါကန့်သတ်ထားတာကြောင့်လူအများအပြားဟာအတမူးဝမ်းကြောင်းမလုံနိုင်ဘူးလို့စာနာရိတ်ကလည်းမရနိုင်ကြဘူးလို့ FFM အဖွဲ့ရဲ့အစီအစဉ်မှာဖော်ပြထားပါတယ်။ရိုဟင်ဂျာလို့ခေါ်ဆိုသုံးဆွဲတာကိုမြန်မာဆွေရကလက်မခံတယ်လို့ဒီ IIFFM အဖွဲ့ကလည်းလက်မခံပဲပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောထားပါတယ်။